ကနေဒါနိုင်ငံဖေဗရစ်နစ်ကနေမြန်မာနိုင်ငံအတွက်လေလာစရာတွေအများကြီးရှိနေကြောင်းတိုရန်တိုမြို့မှာမနေ့ကပြုလုပ်တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။တိုရန်တိုမြို့တော်ခန်းမမှာကျင်းပတဲ့ဒီတွေ့ဆုံပွဲကိုမြို့တော်ဝင်ဂျွန်ထိုရီကိုရိုင်းတက်ရောက်ပြီးတော့ကြိုးစိုးအဖွင့်စကားပြောကြားခဲ့တာပါ။မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအတွင်းကနေဒါနိုင်ငံကိုလာရတဲ့အဓိကအကြောင်းရင်းကိုတောင်ဆန်းစုကြည်ကအခုလိုစပြောပါတယ်။
ကျွန်တော်တို့ဒီမှာလာရတဲ့အဓိကအကြောင်းရင်းကတော့ Forum of Federation ဆိုတဲ့အဖွဲ့အစည်းပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုကူညီသောအဖြစ်ဒီ Federal Democracy နိုင်ငံရေးစနစ်အကြောင်းပုံမူပြီးတော့ကျွန်တော်တို့နားလည်အောင်လို့ဖိတ်ခေါ်တာဖြစ်ပါတယ်။လာတဲ့အဖွဲ့ထဲမှာဆိုလို့ရှိလို့ရှိရင်တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေပါတယ်။ကျွန်တော်တို့အစိုးရကိုယ်စားလှယ်တွေပါတယ်။တပ်မတော်ကိုယ်စားလှယ်တွေပါပါတယ်။ဆိုတော့ဒီလိုလာတာမှလာတဲ့အခါမှာဒီကိုယ့်အမြင်သူ့အမြင်ဖလှယ်ခွင့်နဲ့ရတယ်နောက်ပြီးတော့ကျမတို့အားလုံးရင်ဆိုင်ရမယ့်စင်ခုံမှုတွေအကြောင်းလည်းကျမတို့ပို့ပြီးတော့သိလာရတယ်
။ခိုင်မာနေပြီဖြစ်တဲ့ကနေဒါဖက်ဒရယ်စနစ်မှာအခက်အခဲတွေဘလို့ကြော်ဖြတ်ခဲ့တယ်လဲဆိုတာကိုသူဦးဆောင်တဲ့ကိုစလဲအဖွဲ့အနေနဲ့လေ့လာခဲ့ကြောင်းအခုလိုတဆက်သေးပြောသွားပါတယ
်။ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်မှုလမ်းကြောင်းဟာကျမတို့နိုင်ငံတော့မခက်ခဲခဲ့ပြီမဲ့လေအများကြီးပဲကျမတို့သိယူစရာရှိခဲ့ပါတယ်။နောက်ပြီးတော့ကနေဒါနိုင်ငံဆိုလို့ရှိရင်ဖက်ဒရယ်ပြည်ထောင်စုတစ်ခုအနေနဲ့ခိုင်မာသွားပြီဆိုတော့စိန်ခေါ်မှုတွေဘယ်လိုပြန်ဆိုင်ခဲ့ရလဲကြော်သွားခဲ့ရလဲနောက်ပြီးတော့စိန်ခေါ်မှုတွေကတကယ်တော့ဘယ်တော့မှအဆုံးမရှိဘူးဆိုတာလည်းကျွန်တော်တို့နားလည်ဖို့လိုပါတယ်
ဒါအပြင်မြမငင်းငယ်ရေးဖြစ်စဉ်ဥဆောင်နေသူတဦးအနေနဲ့လက်ရှိငင်းငယ်ရေးဆွေးနွေးနေတဲ့အခြေအနေကိုလည်းအခုလိုပြောပြပါရစေ
။အဲတော့တချို့ကနေပြီးတော့ကျမတို့ရဲ့ငင်းငယ်ရေးဖြစ်စဉ်ဟာငင်းငယ်ရေးအတွက်ကြိုးပမ်းမှုတွေကအခုတည်းကတိုးတက်မှုမရှိဘူးဆိုတာတိုးတက်မှုရှိတယ်ဒါပေမဲ့တစ်ခါတည်းလဲဆုပ်ယုပ်မှုရှိရမှာပဲရှေ့တိုးရင်နောက်ဆုပ်ရင်ရှေ့တိုးရင်နောက်ဆုပ်ရင်လည်းကျမတို့လိုချင်တဲ့ပန်းတိုင်ကိုရောက်အောင်တောင်းရမှာပဲတခြားနိုင်ငံတွေရဲ့ငင်းငယ်ရေးဖြစ်စဉ်တွေကိုကြည့်လိုက်လို့ရှိလို့ရှိရင်ငင်းငယ်ရေးကြိုးပမ်းမှုတွေကြည့်လိုက်လို့ရှိရင်လည်းဒီလိုပဲဆိုတော့မြင်ရပါလိမ့်မယ်တချို့နိုင်ငံတွေမှာဆိုတော့ဆယ်စုနှစ်ပေါင်းများစွာမကရာစုနှစ်နဲ့တောင်မှချီပြီးတော့ရင်းချမ်းရေးအတွက်အမျိုးသားပြန်လည်ရင်းချစေရေးအတွက်ကြိုးပမ်းခဲ့ကြရတာပါ
သူရဲ့ပြည်ပခီးစဉ်တိုင်းသက်ဆိုင်ရာနိုင်ငံရောက်နေတဲ့မြန်မာမိသားစုတွေနဲ့တက်နိုင်တဲ့လောက်တွေ့ဆုံရမှာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုရှင်းပြပြီးအမေးအဖြေပုံစံမျိုးနဲ့ဆွေးနွေးပွဲထိရောက်မှုရှိအောင်ကြိုးပမ်းခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်အထူးသဖြင့် NLD အစိုးရလက်ထက်နိုင်ငံရေးအရအမည်မဲ့စင်းထားရှိထားတာကိုပယ်ဖျက်ခဲ့ကြောင်းနဲ့နိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့ပြည်ပရောက်မြန်မာတွေအတွက်ဗီဇာကိစ္စအဆင်ပြေအောင်အထူးအလေးထားဆောင်ရွက်နေကြောင်းဒေါအောင်ဆန်းစုကြည်ကရှင်းပြပါဗျာ
။ကျမတို့ဟာဒီလိုအမဲ့စင်းလုထားတယ် blacklist လုထားတယ်ဆိုတော့အခုနိုင်ငံရေးအရကျမတို့မလုပ်တော့ပါဘူး။ဗီဇာမပေးတာဟာကျမတို့တာမဗီဇာတွေပေးပါတယ်။တချို့ခဏခဏဝင်လိုက်ထွက်လိုက်ပေါ့လေ multiple entry ကြတော့ဒါကသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပြေးပါတယ်။နောက်တချို့ကြတော့ interpol လာနေပြီးတော့ကိုယ်သတ်မှတ်ထားတဲ့လူမဲ့စင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပြေးပါဘူး။တာနေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပြေးတာတွေလည်းကျမတို့မရှိတော့ပါဘူး
။ NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာနိုင်ငံကရောက်နေတဲ့မြန်မာတွေကိုခွဲခြားမှုမရှိဘဲကြိုးစားလက်ခံဖို့နဲ့အကာအကွယ်ပေးဖို့အချက်ပါဝင်ကြောင်းအခုလိုပြောပါရစေ
။ကျမတို့အစိုးရတိဖွဲ့ကလေးကနိုင်ငံသားရေးယုံမှာကျမတို့မူဝါဒချပြီးသားပါနိုင်ငံသားရေးယုံကနေပြလွှတ်လိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတော်ဖွားမှာရှိတဲ့တန်ယုံနေတန်ယုံဝင်တန်းနေရဲ့အဓိကအလို့တစ်ခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုပြီးခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ဖွဲ့နွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲ့ချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ်
အခုလိုဒေါအောင်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံခြင်းမြို့တော်ခမ်းမအပြင်မှာတော့ကချင်ကီရီနဲ့ရိုဟင်ဂျာအဖွဲ့တွေကဆန္ဒပြခဲ့ကြပါတယ်။ဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါခီးစဉ်အပြီးမှာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ဒေါအောင်ဆန်းစုကြည်ဆက်လက်ထွက်ခွာသွားပါတယ်။ဂျွန်လ12ရက်နေ့မှာတော့ဆွီဒင်နိုင်ငံရောက်မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်ရှင်။